မြန်မာနိုင်ငံရဲ့အကြက်တဲအဖြစ်ရှာနိုင်ရေးဟာမလေးရှားနိုင်ငံရင်ဆိုင်နေရတဲ့ဒုက္ခတဲ့လက်ခံရေးပြဿနာနဲ့ဓာတ်ရိုက်ဆက်နွယ်ပတ်သက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဒီကနေ့ပဲပြောပါတယ
်။ akan menambahkan lagi refugee ataupun pelarian Rohingya ke Malaysia
dan sekarang ini ဒီကနေ့ကျတဲ့ကြောင့် Rohingya ဒုက္ခသည်တွေမလေးရှားကိုပို့ပြီးရောက်လာနိုင်ပါတယ်။ Rohingya ဒုက္ခသည်နှစ်သိန်းကျော်ကိုကျွန်တော်တို့ကခိုလုံဝင့်ပေးထားတာပါ။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြဿနာကိုအဖြေရှာနိုင်မှသာမြန်မာနိုင်ငံကနေထွက်လာပြီးမလေးရှားကိုဝင်လာမဲ့ဒုက္ခသည်အစီအတွက်ရောနေသွားမှာဖြစ်ပါတယ်လို့မလေးရှားအင်ဒိုနီးရှားနှစ်နိုင်ငံနေဆက်ပြန်ဖွင့်မဲ့အကြောင်းဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့ပူးတွဲကြေညာတဲ့အခမ်းအနားတွင်မလေးရှားဝန်ကြီးချုပ်အစ်မီဆာဘရီယာခော့ကပြောသွားတာပါ COVID-19 ရောဂါကူးစက်မှုတွေရှိမှာကိုဆိုရင်ပြီးနေဆက်ဖြတ်ကျော်တာတွေလာနေချီပိတ်ထားခဲ့ပေမဲ့ကာကွယ်ဆေးထိုးပြီးထားသူတွေကိုအခုအပြန်အလှန်လာရောက်ခွင့်ပေးဖို့မလေးရှားဝန်ကြီးချုပ်အစ်မီဆာဘရီယာခော့နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့ဂျကာတာမှာကြေညာတာပါအခုလာတွင်မလေးရှားဝန်ကြီးချုပ်ယာကော့ပ်တန်သစ္စာချင်းဆိုပြီးပထမဆုံးတရားဝင်ခီးစဉ်အဖြစ်အင်ဒိုနီးရှားကိုသွားတာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံအကြားနေဆက်တွေပြန်ဖွံ့ဖိုးကိစ္စဆွေးနွေးကြတဲ့အချိန်ထဲမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာတွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုပါခေါင်းဆောင်တို့ထည့်သွင်းပြောဆိုဆွေးနွေးတာပါမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုသလိုဒုက္ခသည်နေရပြန်ဖို့ရေးအစီအစဉ်တွေလည်းအကောင့်အထည်မဖော်နိုင်သေးတာကြောင့်ဒုက္ခသည်ပြဿနာဟာဒေသတွင်းနိုင်ငံတွေအတွက်ကောင်းခဲစရာကိစ္စတခုဖြစ်နေတာပါမနေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီအစည်းအဝေးမှာလဲကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ကြီးကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမှုရေးနဲ့နိုင်ငံရေးအရဘေးဖယ်ထားတာကြောင့်ပေါ်လာတဲ့အကြက်တဲဟာဒေသတွင်းလူသားချင်းစာနာမှုနဲ့လူညွန့်ရေးကိစ္စတွေပေါ်အကြီးအကျယ်ရိုက်ခတ်နေတဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်